အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဆူရာဘာယာမှာလူ၅ဦးပါတဲ့မိသားစုတစ်ခုကရဲဌာနချုပ်တစ်ခုကိုတွင်းလာနေတုန်းကအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။အဲ့တိုက်ခိုက်မှုကြောင့်လူ၁၀ဦးဒဏ်ရာရခဲ့ပါတယ်။ရုပ်မြင်သံကြားမှာပြသတဲ့ရုပ်ပုံတွေထဲမှာတော့ပောက်ကွဲမှုမဖြစ်ခင်မှာစစ်ဆေးရေးဂိတ်တစ်ခုအပေါ်ကိုမော်တော်ဆိုင်ကယ်၂စီးတက်လာတာကိုမြင်ရပါတယ်။အဲ့စစ်သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်လို့ဆိုပါတယ်။ဒဏ်ရာသူတွေထဲမှာရဲတပ်ဖွဲ့ဝင်၄ဦးနဲ့ရဲသား၆ဦးပေါင်းဝင်ပါတယ်တိုက်ခတ်မှုမှာ၈နှစ်သမီးကအသက်ရှင်လွတ်မြောက်တယ်လို့အာဏာပိုင်တွေကဆိုပါတယ်ဒီတိုက်ခတ်မှုမတိုင်ခင်တရက်အလွန်တနင်္ဂနွေနေ့တုန်းကလည်းဒီအဲ့ဒီဆူရာဘာယာမြို့မှာပဲမိသားစုဝင်၆ဦးရဲ့အသေးခံဘုံးခွဲတိုက်ခတ်မှုတစ်ခုရှိခဲ့ပါသေးတယ်ခရီးရန်ဖျားကြောင်၃ခုကိုပြစ်မှတ်ထားပြီးတော့တိုက်ခတ်ခဲ့တာပါအဲ့တိုက်ခတ်မှုကြောင့်လူဆက်၃ဦးသေဆုံးပြီးတော့၄၁ဦးဒဏ်ရာခဲ့ပါတယ်အခုတော့အင်ဒိုနီးရှားကမြို့ကြီးတွေအလုံးမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုကလည်းသူတို့ရဲ့လက်ချက်ပဲလို့ IS သတင်းကြောအဖွဲ့ကကြေညာပါတယ်။